ကမ္ဘာဘောလုံးအဖွဲ့ချုပ် FIFA ဥက္ကဋ္ဌဟောင်းမီရှယ်ပလာတီနီကိုလက်ဆောင်မှုနဲ့ဖမ်းလိုက်ပြီးတဲ့နောက်ဒီကနေ့မှာပြင်သစ်ရဲတပ်ဖွဲ့ကမေးမြန်းစစ်ဆေးနေပါတယ်။2022ခုနှစ်ကမ္ဘာဖလားပွဲအင်ရှင်ဖြစ်ကာတာနိုင်ငံကိုရွေးချယ်ဖို့သူပေးခဲ့တဲ့မင်းနဲ့ပတ်သက်ပြီးဖမ်းဆီးစစ်ဆေးနေတာဖြစ်တယ်လို့တရားရုံးဌာနတာဝန်ရှိသူကပြောပါတယ်။ပါရီမြို့ပြင်ကတရားရုံးဌာနရဲတပ်ဖွဲ့အာဂရီလိုက်ဆောင်မှုတက်ချက်ရေးယုံကိုဒီကနေ့မနေ့ပိုင်းကဆင့်ခေါ်ပြီးတဲ့နောက်ပလာတီနီကိုဖမ်းထားလိုက်တယ်ဆိုပြီး Media Port Online သတင်းဌာနမှရေးသားဖော်ပြထားတာကိုအဲ့ဒီတာဝန်ရှိသူကအတည်ပြုပေးပါတယ်။ဒါပေမဲ့လက်ရှိလှုပ်ဆောင်နေတဲ့စုံစမ်းစစ်ဆေးမှုကြောင့်ပြောဖို့အခွင့်အာဏာမရှိတဲ့အတွက်တာဝန်ရှိသူကသူ့နာမည်ကိုမထည့်ဖို့ပြောပါတယ်။ပြင်သစ်နာမည်ကျော်ဘောလုံးကမတူဖြစ်ခဲ့သူပလာတီနီကိုစစ်ဆေးမြင်းမြန်ပြီးတဲ့နောက်ပြန်လွှတ်လိုက်နိုင်တယ်လို့စွဲချက်တစ်ခုခုတင်လိုက်တာမျိုးလည်းဖြစ်နိုင်ပါတယ်။ဒီကနေ့ထိန်းသိမ်းတဲ့ထဲမှာပြင်သစ်သမ္မတဟောင်းနီကိုလာဆာကောစီသမ္မတတော်ဝန်ထမ်းဆောင်ချိန်ကအားကစားကန်တာအကြံပေးပုဂ္ဂိုလ်လုပ်ခဲ့သူဆိုဖီဒီယွန်လည်းပါတယ်လို့တရားရုံးတာဝန်ရှိသူကပြောပါတယ်။ဆာကောစီလက်ထက်ကအစိုးရအဖွဲ့အတွင်းဝန်ချုပ်ဖြစ်သူကလော်ဒီဂရွန်ကိုတော့တက်တည်အဖြစ်စုံစမ်းစစ်ဆေးမှုတွေကမေးမြန်းခဲ့ပြီးမဖမ်းခဲ့ပါဘူး။ပလာတီနီကိစ္စတိပါတယ်လို့ FIFA ကပြောပေမဲ့ဒါနဲ့ပတ်သက်ပြီးနောက်ထပ်ဘာမှမပြောပါဘူး။